မြမဆိုးရသည့်လက်ထက်စီးပွားရေးစီမံခန့်ခွဲမှုတွေမှာအပြောင်းလဲတွေလုပ်လာတဲ့အထက်ကနောက်ဆုံးဖြစ်နေကတော့ပြပကုန်ပစ္စည်းတင်ပို့မှုတွေအပေါ်အခွန်တောက်ကောက်ခံနေတာတွေကိုရှော့ပေါ့ပေးလိုက်တာတွေ့ရပါတယ်လုပ်ငန်းရှင်တွေအနေနဲ့နိုင်ငံခြားငွေနဲ့ရောင်းချတဲ့အပေါ်မှာအရင်တုန်းကဆယ်ရာခိုင်နှုန်းပေးဆောင်နေရတာကိုအခုအခါ900ရာခိုင်နှုန်းသာပေးဆောင်ဖို့ရှော့ချပေးလိုက်တာပါဇူလိုင်လဆန်းမှာစတင်လိုက်တဲ့အပြောင်းလဲရာဆိုရင်ပြပပို့ကုန်လုပ်ငန်းတွေကျဆင်းနေတာကိုအထောက်ပံ့ဖြစ်စေဖို့ရည်ရွယ်ထားပုံရပါမယ်လေအခုထိကတော့မှန်းသလောက်တွက်ချီတော့မကိုက်လောက်ဘူးလို့စီးပွားရေးပညာရှင်တူဦးဖြစ်သူဦးခမောင်ညိုဘောကပေးတာကပြောပါတယ်
နိုင်ငံခြားပုဂ္ဂိုလ်တွေပေါ်ကောက်ခံတဲ့အခွန်ကအဲဘယ်တော့မှဆယ်ရာခိုင်နှုန်းကနေမစင်းခဲ့ဘူးပေါ့လေအခုကတော့900ရာခိုင်နှုန်းဖြစ်သွားတော့ပေါ့ဒါကတော့အမြင်သာဆုံးပေါ့နော်ဒါထင်ရှားဆုံးပေါ့တကယ်တမ်းကတော့ဒီအခွန်ကလုံးဝရှိဖို့တော့မကောင်းပါဘူးအဲလုံးဝမလျှော့တာနဲ့ဆိုင်တော့တိုက်တာတစ်ခုတည်းရောအကျိုးရှိမှာပေါ့ဒါပေမဲ့အခုကြားအခုဒီကြားထဲမှာတွေ့နေတဲ့ဟာတွေကတော့တိတ်ပြီးတော့မထူကြဘူးနည်းနည်းပဲတက်တာလေလူပြောတာပဲကြားပါလေ
ဆိုရတဲ့အကြီးအကဲဖြစ်တမရဦးသိန်းစိန်မလကုံမှာကျန်းသစ္စာချိန်ဆိုတော့ကစီးပွားရေးပြုရင်ပြောင်းလဲမှုတွေကိုလှုပ်ဆောင်သွားမယ်အကြောင်းအာမခံပြောဆိုခဲ့ပြီးမရှိမနှောင်းမှာတော့ကျွမ်းကျင်သူတွေပါဝင်တဲ့တမရရဲ့စီးပွားရေးအကြံပေးအဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်ဒီလိုပဲတချင်းကစစ်ဘုတ်ချုပ်တွေကဥဆောင်ထိန်းချုပ်ထားပြီးဩဇာကြီးမားလာတဲ့ကုံသွယ်ရေးမူဝါဒကောင်စီကိုဖျက်သိမ်းလိုက်တာလို့အပြောင်းလဲတွေကြောင့်စီးပွားရေးမှာလွတ်လပ်ခွင့်တွေပိုရလာလိမ့်မလားလုပ်ငန်းရှင်တွေကြားမျှော်လင့်ချက်တွေလည်းကြီးထွားလာခဲ့တာပါခုနောက်ဆုံးပြပပုတ်ကုံတွေပေါ်တတ်မှတ်ထားတဲ့ခွန်တွေကိုရှော့ပေါ့ပေးလိုက်တာအပြင်လက်ရှိခွန်စည်းချက်ကောက်ခံနေတဲ့ကုံစီတွေက80ရာခိုင်နှုန်းကိုလည်း၈နှစ်ထဲနောက်ဆုံးထားကင်းလွတ်ခွင့်ပေးသွားဖို့စီစဉ်နေတယ်လို့လည်းစီးပွားရေးအတိုင်းဝိုင်းကပြောပါတယ်ဒါပေမဲ့လည်းကုန်ထုတ်လုပ်ငန်းတွေအတွက်ဈေးစကားကြီးမားလာတဲ့အခွန်ထုတ်ကောက်ခံမှုတွေရှော့ပေါ့ယုံသာမကလွတ်လပ်တဲ့ကုန်သွယ်မှုတွေလုပ်ကန်ခွင့်ရဖို့လည်းလိုမယ်လို့ရန်ကုန်မြို့ကစီးပွားရေးအခက်အခဲတူဖြစ်တဲ့ဆရာစိန်ကမြင်ပါတယ်
ဟိုလွန်ခဲ့တဲ့တနည်းကျော်လောက်ကဆိုရင်ကျက်သွန်ကြီးကဗမာပြည်မှာတပိဿာကို50တရာပဲရှိတယ်။ဒါကြီးကဟိုပို့ကွင်မရတော့နစ်နာတာပေါ့။ပုံသွဲမှု trade policy ကိုလေယာကိညွန့်နဲ့ဥယျာဉ်ချမ်းပြည်တွဲပစ္စည်းကိုအချိန်မရွေးတင်ပို့ကွင်ကျွန်တော်တို့ရှိကိုရှိနေရမယ်။အချိန်မရွေးလိုရရင်လည်းတင်သွင်းကွင်လည်းရှိရမယ်ဒါမျိုးပေါ့ဗျာ။ဒီဥစ္စာအခုစာအုပ်စီတွေတင်သွင်းကိုပေးလိုက်တယ်ဆိုရင်စာအုပ်စီတွေက600လောက်ကျသွားတာပေါ့။ဟိုတော့1800လောက်ကနေဆိုတော့တော်တော်ပဲပြည်သူလူထုကိုသက်သာသွားစေနာပေါ့နော်ဒီဥစ္စာကတော့သို့တော့ပုံသွဲမှုအနေနဲ့လူရာတွေပြောပါဆိုရင်တော့ထူကြပါသေးဗျာခုခမရနိုင်ငံခြားမှာဟလာသိန်း20လောက်နန်းလေကဗမာပြည်မှာသိန်း3400ရှိရတယ်အဲ့တော့ဒါအခွန်လဲမရပြည်သူလူထုလည်းဈေးကြီးဒါလည်းဘယ်တော့ကျွန်တော်ပုံမှန်ပြန်ဖြစ်မလဲဒါမျိုးပေါ့ဗျာနောက်တစ်ခုကဘန်လုံငန်းကြီးကကျွန်တော်စီမှာဆိုရင်အင်မတန်မှနှီးခွေပြီးနိုင်ငံကစံမကြပါဘူးအခုခမရဗမာပြည်နဲ့လာကြည့်လိုက်ယူရိုနဲ့ခမရဒေါ်လာနဲ့ပြောင်းတယ်2%အများယူတာနိုင်ငံကမှခင်ဗျ2%กว่าတာဘယ်မှမရှိဘူး
ပြပပုတ်ကုံပေါ်အခွန်ငွေရှော့ချပေးလိုက်တာမြန်မာနိုင်ငံမှာအမေရိကန်ဒေါ်လာငွေတန်ဖိုးကျဆင်းရာကပုတ်ကုံလုပ်ငန်းတွေမှာထိခိုက်နစ်နာမှုတွေကြုံနေရတဲ့ပြဿနာကိုရော့ပါးစီအောင်ရည်ရွယ်တဲ့အစီအစဉ်တစ်ခုဖြစ်နေလဲအများကမြင်နေကြတာပါမူလကဈေးကွက်ထဲမှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ900လောက်နဲ့လဲလှယ်နေရကဇွန်လဆန်းကဆက်လို့ကျပ်950လောက်ထိထိုးကျလာတာမို့စက်ပြိုးရင်းနဲ့ရေထွက်ပစ္စည်းတွေလိုပြပတင်ပို့နေတဲ့လုပ်ငန်းတွေမှာတိတိတသာကျဆင်းသွားတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းဟာတရားဝင်အားဖြင့်6ချက်ကျော်သာသတ်မှတ်ထားပေမဲ့ပြင်ပမှာလက်တွေ့ရောင်းဝယ်ရမှာတော့ကုန်ပစ္စည်းတန်ဖိုးတွေအပေါ်အဓိကအားဖြင့်အခြေခံထားတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီသတ်မှတ်ချက်ကိုအစိုးရသည့်လက်ထက်မှာပြောင်းလဲဖို့စဉ်းစားနေတယ်ဆိုတဲ့သတင်းတွေဟာအထူးသဖြင့်ဒေါ်လာငွေဈေးကျဆင်းမှုနဲ့အတူကြီးထွားလာခဲ့တာပါ။စီးပွားပညာရှင်ဦးခမောင်ညိုဘောကပေတာကတော့အစိုးရတက်ကဒီလိုငွေကြေးဆိုင်ရာမူဝါဒတွေသာမကတခြားစီးပွားရေးအတွက်အထောက်အကူဖြစ်စေမယ့်အပြောင်းလဲတွေထွက်ပေါ်လာဖို့ပြင်ဆင်စရာတွေအမြောက်အများရှိနေတော့မယ်လို့ပြောပါတယ်။
ထောက်ကြခွေဖြစ်နေတယ်အဲ့ဒီဟာလက်တွေ့မဆန္ဒကြပါဘူးအဲ့ဒါပြောင်းဖို့ကလည်းကျွန်တော်နားလဲတော့ဆန္ဒရှိတယ်သဘောလည်းတူတယ်ဒါပေမဲ့ဘယ်နှုန်းကိုပြောင်းရမလဲဆိုတဲ့အခါပေါ့နော်အခုတော့လွယ်လွယ်တော့ပြောနေတာပါဒါပေမဲ့ဒီလောက်တော့မလွယ်ပါဘူးတကယ်တမ်းဘယ်လောက်ဖြစ်ဖို့ကောင်းလဲဆိုတဲ့အခါတော့နိုင်ငံတကာငွေကြေးရမငွေဖွဲ့လို့အဖွဲ့အစည်းရဲ့ဤပညာကူညီယူမယူပြီးတော့ဒေသတွက်ချက်မှရမယ်ငွေဖလှယ်နှုန်းကိုတကူလည်းဖြစ်အောင်ပြောင်းနေပြောင်းတင်နေဆိုတဲ့အခါလည်းအဲ့ဒါလက်ခံတဲ့အဆင့်ချင်းရည်ရွယ်ရောရည်ရှိရောလုပ်ဆရာတွေကအများကြီးပဲအခုလောလောဆယ်ကတော့ကျွန်တော်နားလည်တဲ့လောက်ဆိုရင်လုပ်ငန်းရှင်တွေရောပညာရှင်တွေရောတွေ့ပြီးတော့မေးမြန်းနေအကြံဉာဏ်ယူတယ်အဲပေါ့စောစောပြောတယ်ပုံကုန်ကုန်ချပေးလိုက်တာလဲဒါရဲ့ရလဒ်တစ်ခုလို့သိတယ်ကျွန်တော်မျှော်လင့်တာတော့ဒီနိုင်ငံဆက်စီးပွားရေးမူဝါဒတွေချမှတ်ပြီးတော့စီမံခန့်ခွဲမှုတွေလုပ်ဖို့ပေါ့လေအခုတချို့တတိတော့မြင်နေရပါပြီဥပမာငွေဖောင်းပွားမှုထိမ့်မယ်ဆိုတဲ့ဟာမျိုးလေးတော့စတွေ့နေရ
စီးပွားရေးပြင်ပြောင်းလဲမှုအစီအစဉ်တွေရဲ့တစ်စိတ်တစ်ပိုင်းအဖြစ်နိုင်ငံပိုင်လုပ်ငန်းတွေကိုပုဂ္ဂလိကလက်လွှတ်ပြမှုတွေလည်းတွေ့မြင်နေရတာဖြစ်ပြီးဇူလိုင်လလယ်မှာဆိုရင်ရန်ကုန်မြို့မှာဈေးချေချုံနဲ့ပြေးဆွနေတဲ့မြို့ပတ်ရထားတွေကိုပြည်သူပိုင်အဖြစ်ကနေပြောင်းလဲဖို့ကြေညာခဲ့တာလည်းဖြစ်ပါတယ်ဒီလိုပြောင်းလဲတဲ့ချို့ကိုမြင်တွေ့လာနေရပြီလို့ဆိုနိုင်ပေမဲ့ကမ္ဘာနယ်အဝန်းကုန်စည်လုံးကြီးမြင့်မှုတွေရဲ့ရက်ခတ်မှုတွေငွေကြေးပေါင်းပေါင်းမှုပြဿနာတွေဟာမြန်မာနိုင်ငံစီးပွားရေးအတွက်စိန်ခေါ်မှုတွေဖြစ်မယ်လို့နိုင်ငံတကာနဲ့ဒေသတွင်းကစီးပွားရေးခန့်မှန်းချက်တွေကဖော်ပြနေကြတာပါနာမည်ကျော် The Economist Magazine ရဲ့စီးပွားရေးစစ်ဆေးအကဲဖြတ်အဖွဲ့ဖြစ်တဲ့ Economist Intelligence Unit ကတော့မြန်မာနိုင်ငံမှာအစိုးရတွေတက်လာပြီးမြဲစီမံခန့်ခွဲမှုတွေမှာအားနည်းတယ်လို့ဝေဖန်ခံရတဲ့စစ်ဘုတ်ချုပ်ဟောင်းတွေသာအများစုဖြစ်ကြတာမို့အရေးသွေးရှိတဲ့မူဝါဒရေးရာဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့အလားအလာတွေကတော့တိတ်မရှိလှဘူးလို့ခန့်မှန်းထားတာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရန်နာပါရစေကျွန်တော်အောင်လွင်ဦးပါခင်ဗျာ